တောင်ကိုရီးယားသမ္မတရေးပေါ်စရုပ်ချုပ်ရေးကြေညာလိုက်တာကြောင့်အခြေအနေတွေရှုပ်ထွေးခဲ့တယ်လို့ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြားစိုးရိမ်နေကြပါတယ်။ဒါပေမဲ့ကိုရီးယားမှာဒီမိုကရေစီနေကြအခြေအနေကိုထိန်းသိမ်းဖို့ကြိုးစားခဲ့တာကလည်းဆက်အနာရှင်အောက်ကမြန်မာနိုင်ငံသားတွေကြားအားကျစရာပါ။ဒီပေါ်ရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးမှတ်ခင်လေးပြပြပေးပါအောင်ခင်ဗျာ။
ဒီဇင်ဘာ3ရက်မနေ့ကညပိုင်းကတောင်ကိုရီးယားနိုင်ငံမှာနှစ်ပေါင်း40အတွင်းပထမအဦးဆုံးအကြိမ်ဖြစ်စစ်အုပ်ချုပ်ရေးမာရှယ်လောကြေညာမှုတစ်ခုဖြစ်ပွားခဲ့ပါတယ်။မြောက်ကိုရီးယားကိုလိုလားတဲ့အင်အားစုတွေကိုရှင်းထုတ်ဖြစ်ဖို့နဲ့ဖွဲ့စည်းပုံပါလွတ်လပ်ခွင့်တွေကိုကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့လက်ရှိသမ္မတယွန်ဆော့ကျိုကမာရှယ်လောကိုကျင့်သုံးပြီလို့ကြေညာခဲ့တာပါ။ဒါ့ပြင်လွှတ်တော်ထဲမှာအမတ်တွေကမဲခွဲဆုံးဖြတ်ပြီးတော့သမ္မတရဲ့အမိန့်ကိုနာယီပိုင်းအတွင်းမှာပဲပယ်ဖျက်နိုင်ခဲ့ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာတော့လက်ရှိသမ္မတကိုယာရုကနေနှုတ်ထွက်ပေးဖို့လမ်းပေါ်ထွက်လှုပ်ရှားတောင်းဆိုမှုတွေလည်းပေါ်ပေါက်နေပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုကြုံတွေ့ဘူးတဲ့ကိုရီးယားရောက်မြန်မာတွေလည်းမနေ့ကကိုရီးယားရဲ့စစ်အုပ်ချုပ်ရေးကြေညာမှုကိုစိတ်ဝင်တစားနဲ့စောင့်ကြည့်နေကြပါတယ်။အခုလိုတောင်ကိုရီးယားသမ္မတကစစ်အုပ်ချုပ်ရေးကြေညာလိုက်တဲ့အပေါ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုကြုံတွေ့ဘူးတဲ့ကိုရီးယားရောက်မြန်မာတွေအနေနဲ့ထိတ်လန့်မှုတော့ဖြစ်ခဲ့တယ်လို့ကိုရီးယားရောက်မြန်မာတဦးဖြစ်တဲ့ကိုဇော်မိုးအောင်က VOA ကိုအခုလိုပြောပါတယ
်။လွတ်တော်မတ်တကနေပြီးတော့ဒီစီအုပ်ချုပ်မှုကိစ္စကိုပေါ့နော်။သူတို့ကန့်ကွက်တယ်ဆိုတဲ့အကြောင်းကိုလွတ်တော်ထဲမှာချက်ချင်းအရေးပေါ်အစီအစဉ်ခေါ်ပြီးတော့ချက်ချင်းဆုံးဖြတ်ချက်ချလိုက်ကြတယ်ပေါ့နော်။အဲ့ဒီအပေါ်မှာသမ္မတကလည်းလွတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်မှာဆိုလိုက်လာပြီးတော့ဒီစီအုပ်ချုပ်မှုအမိကိုအမြန်ရုပ်သိမ်းသွားခဲ့တယ်ပေါ့နော်။အဲ့ဒီကကောင်းတဲ့အယူဆကကျွန်တော်မြင်ရတယ်ပေါ့နော်။ဒါပရမအောင်ဆိုတဲ့ကျွန်တော်မြန်မာနိုင်ငံသားကဒါကြီးတော့ညာမှာအတွေ့အကြုံများရှိခဲ့ကြတော့ပြန်လန့်သွားတာပေါ့။ဒါပေမဲ့လည်းကိုရီးယားနိုင်ငံကဖွဲ့စည်းပုံအခြေခံဥပဒေနဲ့ခိုင်မာသလိုသမားတွေအားလုံးကလည်းပြည်သူရဲ့အာဏာကိုလေးလေးစားလက်ခံတာဖြစ်တဲ့အတွက်ပေါ့နော်အဲ့ဒီပုံမှာကျွန်တော်တို့တရားရကန်လို့ဆိုရင်မရှိဘူးလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မနေ့ကစေအုပ်ချုပ်ရေးကြေညာပြီးတော့လွှတ်တော်အတွင်မှာစစ်တပ်လုံခြုံရေးယူကာနိုင်ငံရေးထူးခြားဖြစ်စဉ်တွေဇက်တိုက်ဖြစ်ခဲ့ပေမဲ့ဒီကနေ့မှာတော့အစိုးရရုံတွေပုဂ္ဂလိကလုပ်ငန်းတွေစက်ရုံတွေကပုံမှန်အတိုင်းလည်ပတ်နေတယ်လို့ကိုရီးယားသတင်းတွေကပြောပါတယ်ကိုရီးယားရောက်မြန်မာတချို့ကတော့သူတို့အလုပ်ခွင်မှာကိုရီးယားပြည်သူတွေကမနေ့ကညကကိစ္စကိုမကြင်မနဲ့ပြောဆိုနေကြတယ်လို့ VOA ကိုစာနဲ့ဖြေကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာသမ္မတယွန်ဆွတ်ယိုရဲ့စစ်အုပ်ချုပ်ရေးကြေညာချက်ကိုလက်မခံဘဲအာဏာရှင်စနစ်နောက်ကျောင်းပြန်သွားတာကိုပယ်ချခဲ့တဲ့လွှတ်တော်ရဲ့ခိုင်မာတဲ့လုပ်ရည်ကိုအရှိတအာရှနိုင်ငံတွေအနေနဲ့အတူယူတင်တယ်လို့မြမအရေးသုံးသက်သူဦးအောင်စောဦးက VOA ကိုအခုလိုပြောပါတယ
်။ဒီနေ့ကိုရီးယားဖြစ်ပျက်သွားတဲ့အချိန်က24နိုင်တော်မပြည့်ခင်မှာသွတ်တော်ရဲ့အထက်မှာလူပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘဲအဖွဲ့ကြီးမှပဲဖြစ်ဖြစ်မရှိရဘူးဆိုတဲ့ဟာကိုတာရကပြောက်သွားတာဖြစ်တယ်။အတိုက်ခံရောအာဏာရရောသွတ်တော်ကိုယ်တော်လည်းများရဲ့ညှဉ်းညွတ်မှုနဲ့ဒါခိုင်ခိုင်မာမာယက်တိသားတွေတဲ့စစ်အာဏာသိမ်းမှုအထက်မှာမြောက်တာကိုလည်းပြောက်သွားတာဖြစ်တယ်။ဒီတော့နိုင်ငံရေးဆိုတာဟာလက်ဥမှုရှိရတာဖြစ်တယ်။သွတ်တော်ခေါ်နေတဲ့အချိန်မှာအဲ့ဒီအာဏာသိမ်းမှုအတွက်ဘလို့အခြေအနေမျိုးမှာမှဘဏ္ဏာယီမှခွင့်မပေးနိုင်တဲ့နဲ့လက်ဦးမှုရှိရှိဆုံးဖြတ်လိုက်တာဟာကမ္ဘာနိုင်ငံအသီးသီးမှာရှိနေတဲ့ပြည်သူကိုယ်စားလှယ်တွေသင်ခန်းစာယူသင့်တဲ့နမူနာတစ်ခုဖြစ်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဒီလိုပြည်သူလူထုရွေးကောက်ခံထားရတဲ့ကိုယ်စားလှယ်တွေရဲ့အထက်မှာစစ်တပ်ကနေအခုအာဏာသိမ်းနေဆိုတဲ့ဟာမျိုးကိုဘလို့နည်းနဲ့မှလက်မခံနိုင်ဘူးဆိုတာကျွန်တော်တို့အရှိတောင်အရှာမှာရှိနေတဲ့နိုင်ငံတွေအားလုံးကနမူနာယူသင့်တဲ့ကိစ္စတခုဖြစ်တယ်ထောက်ပြချင်ပါ
ထိုင်းနိုင်ငံမှာရောက်နေတဲ့နိုင်ငံရေးသုံးသက်သူဦးအောင်စောဦးကလက်တလောတောင်ကိုရီးယားနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအရှိတောင်အရှနိုင်ငံတွေရဲ့အခြေအနေတွေနဲ့နှိုင်းယှဉ်သုံးသက်သွားတာပါသမ္မတယုံရဲ့စစ်အုပ်ချုပ်ရေးကြေညာချက်ကိုလွှတ်တော်အမတ်190အားလုံးကလက်မခံဘဲကန့်ကွက်မဲပေးခဲ့ကြပါတယ်လွှတ်တော်မှာမဲခွဲပြီးတဲ့နောက်မှာတော့နေရာယူထားတဲ့စစ်သားတွေကပြန်လည်ရုပ်သိမ်းသွားတာကိုတောင်ကိုရီးယားသတင်းဌာနတွေကထုတ်လွှင့်ပါတယ်လက်ရှိအာနာယပီပယ်ပါဝါပါတီကတော့အစိုးရအဖွဲ့ဝင်တွေနဲ့ကာကွယ်ရေးဝန်ကြီးကိုနှုတ်ထွက်ဖို့တောင်းဆိုထားပါတယ်။တမရနှုတ်ထွက်ပေးဖို့ကိုလည်းလှုပ်ရှားသူတွေကတောင်းဆိုနေပါတယ်။တမရရဲ့စစ်အုပ်ချုပ်ရေးကြေညာမှုကဆိုရင်တောင်ကိုရီးယားနိုင်ငံမှာ1980ပြည့်နှစ်လွန်တွေကစလို့မတွေ့ရတော့တဲ့အာနာရှင်ခေါင်းဆောင်ခေတ်တစ်ခုကိုနောက်ကျောင်းပြန်လှည့်သွားစေတဲ့အတွက်ကြောင့်အထိုက်ကန်တွေဘက်ကရောတမရယွန်းရဲ့ Conservative Party ခေါင်းဆောင်တွေကပါချက်ချင်းရှုတ်ချခဲ့ကြပါတယ်။တောင်ကိုရီးယားရဲ့ဥရီယာစစ်အုပ်ချုပ်ရေးကိုလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးဖယ်ရှားနိုင်ပါတယ်။အတိုက်ခံဒီမိုကရက်တစ်ပါတီကလွှတ်တော်မှာအများစုနဲ့ထိန်းချုပ်ထားတာလည်းဖြစ်ပါတယ်။စစ်အုပ်ချုပ်ရေးကြေညာချက်ထွက်ပြီးမကြခင်မှာပဲလွှတ်တော်အကြီးကဲကလွှတ်တော်အမတ်တွေအားလုံးလွှတ်တော်မှာစုစည်းကြဖို့အရေးပေါ်ကြေညာချက်ထုတ်ခဲ့တာပါ။စစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့တည်တည်ငြိမ်ငြိမ်ရှိကြဖို့ကိုလည်း လွတ်တော်ကြီးကတိုက်တွန်းခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံရေးအခြေအနေကပုံမှန်ကိုပြန်လည်ဦးတည်သွားတယ်လို့ဆိုပေမဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုကြုံတွေ့နေရတဲ့မြန်မာတွေကတော့အခြေအနေကိုစောင့်ကြည့်နေကြဆဲပဲဖြစ်ပါရဲ့ရှင်။